မြန်မာနိုင်ငံငြိမ်းချမ်းရေးဦးဆောင်လှုပ်ရှားခဲ့သူငြိမ်းချမ်းရေးပြည်သူ့ဘာကြီးဆရာကြီးတခင်ကိုရမရဲ့တူမနာကိုမနာငြိမ်းချမ်းရေးလုပ်ငန်းစဉ်အတိုင်းစစ်မှန်တဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့အစိုးရတက်မတော်နဲ့တက်ဆိုင်ရာတာဝန်ရှိသူတွေကိုဆရာကြီးတခင်ကိုရမကွဲလွန်ခြင်း93နှစ်ပြည့်မှာငြိမ်းချမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။အယတအစိုးရကြိုးပမ်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာခွဲခြားကန့်သတ်ချမ်းသာထားခြင်းမရှိဘဲအားလုံးပါဝင်ရင်းမှုနဲ့ဒန်းတူဆွေးနွေးညှိနှိုင်းအဖြစ်ရှာဖို့ကိုလည်းတိုက်တွန်းကြပါတယ်။အပြည့်စုံကိုတော့မဆုမွန်ကစူးစီးတင်ပြပေးပါမယ်ရှင်
။ဆရာကြီးတခင်ကိုရောမိုင်းကွယ်လွန်ခြင်း93နှစ်မြောက်အထိမ်းအမှတ်နေ့အခမ်းအနားကိုဒီကနေ့ဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မှာရန်ကုန်မြို့ရွှေတဂုံဖျားလန်ဦးတမပန်းချန်နယ်ကဆရာကြီးတခင်ကိုရောမိုင်းကူဘိတ်မန်မှာဆရာကြီးရဲ့မိသားစုဝင်တွေဆရာကြီးတခင်ကိုရောမိုင်းကူဘိတ်မန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဆရာကြီးတခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်နဲ့အတူတိုင်းရင်းသားကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေတောင်းသားတမကတွေနဲ့ဒီမိုကရေစီအင်အားစုတွေကစုပေါင်းကျင်းပခဲ့ကြပါတယ်။အဓိကကတော့မြန်မာပြည်မှာစစ်မှန်တဲ့ပြည်ရင်းငြိမ်းချမ်းရေးမြင်တွေ့လို့တဲ့ဆရာကြီးကိုရောမိုင်းရဲ့ဆန္ဒအတိုင်းအကောင့်ထဲပေါ်နိုင်ရေးအခုလိုအထိမ်းအမှတ်ဤအခမ်းအနားတွေကိုဂုဏ်ပြုကျင်းပတာဖြစ်တယ်လို့ဆရာကြီးတခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်ရဲ့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငိမ့်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ဒီနေ့ဆရာကြီးတခင်ကိုရောမိုင်းကွန်လွန်ခြင်း93နှစ်မြောက်အခမ်းအနားမှာမြေကြီးဆရာတော်ပေါ့နော်ဆရာတော်ကဩဝါဒတစ်ခါပေးပါတယ်အဲနောက်ပြီးတော့ဒီတိုင်းသားကုသလေတွေကိုကျွန်တော်တို့ဖိတ်ကြားပါတယ်ဆရာကြီးကလည်းလည်းအကြွားတွေချက်လာတော့လေအဲလည်းလည်းပါတီကြီးကကုသလေတွေလည်းလို့ပြောတာရှိပါတယ်နောက်ဆရာကြီးကမယ်ဆရာကျွန်တော်တမကပြောဖို့သက္ကတရဲ့နိုင်ငံတကာဖြစ်တဲ့အတွက်လည်းသက္ကတအမှုတော်ကွန်ပျူတာကိုအသွေးမှုခွဲရတဲ့အကြောင်းပေါ့နော်ကိုကောင်းဆက်ဆက်ပြောတာလည်းရှိပါတယ်ကျွန်တော်ခွန်လေးခွန်ကားဆိုတာလည်းမျိုးဆက်ကအလိုပုဂ္ဂိုလ်မျိုးတွေလည်းလို့ပြောကြတာရှိပါတယ
်ဆရာကြီးတခင်ကိုရောမိုင်းဥဆောင်လှူရှားခဲ့တဲ့ငြိမ်းချမ်းရေးလမ်းစဉ်တွေတမိုင်းကြောင်းတွေကိုယနေ့ခေတ်လူငယ်တွေနဲ့နောက်မျိုးဆက်တွေသိရှိနိုင်ဖို့အတွက်ကိုလည်းအခုလိုမျိုးအမှတ်တရအထိမ်းအမှတ်တွေကိုဒီမိုကရေစီအင်အားစုတွေဘက်ကခါရဝပြုကျင်းပကြတာဖြစ်တယ်လို့လည်းလူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ
်ဆရာကြီးလိုပုဂ္ဂိုလ်မျိုးကဒီဟိုတိုင်းပြည်ရဲ့နိုင်ငံရေးတမိုင်းမှာထူးခြားတဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နော်ဆရာကြီးကသူ့ရဲ့ဒီနိုင်ငံရေးလုပ်ငန်းတွေရဲ့ဖြစ်ဖြစ်သူ့ရဲ့တိုင်းဒီလုပ်ငန်းတွေအားလုံးဟာပြည်သူတကယ်အခြေခံပြီးတော့လုပ်ခဲ့တယ်လူလူပေါ်အများတန်းသူအလေးနဲ့သားတယ်။ငင်းငယ်လေးကိစ္စနဲ့ပတ်သက်လို့ရှိရင်လည်းဆရာကြီးကထူးထူးခြားခြားပမာရဲမှာဒီငင်းငယ်လှူရှာမှုရဲ့သင်္ကေတလို့ပြောလို့ရတယ်ပေါ့နော်။ဆရာကြီးလိုပုဂ္ဂိုလ်မျိုးကိုကျွန်တော်နောင်မျိုးဆက်တွေပုံမျိုးဆက်အစီအစီကအလေးလာနိုင်ဖို့အတူယူနိုင်ဖို့သူ့ရဲ့သွန်သင်ချက်တွေသွန်ကြားချက်တွေကခဏအချိန်တိကျင်းနေရမှာဖြစ်တယ်။ဒါကြီးပြီးဖို့လိုအပ်တယ်လို့ကျွန်တော်တို့အနေနဲ့တော့အဲ့ဒီလိုစားတယ်
။တစ်ချက်တည်းမှာပဲယနေ့ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မေးခွန်းထုတ်စရာတွေနဲ့စိုးရိမ်စရာမရေမရာအခြေအနေတွေမှာဆရာကြီးသခင်ကိုရောမိုင်းရဲ့တူမနာကိုမနာလမ်းစဉ်အတိုင်းကျင့်သုံးစီလိုပါတယ်လို့လည်းဥအောင်မိုးစောကတိုက်တွန်းပါတယ
်။ငြိမ်းချမ်းရေးဖြစ်စဉ်ဆိုတာလည်းကျွန်တော်တို့တိုင်းပြည်ထဲမှာအစားပြုနေပြီလေ။ဒါပေမဲ့ဒီဖြစ်စဉ်ကလက်တွေ့ကျရှေ့ရောက်မလားမရောက်ဘူးလားဆိုတာတော်တော်လေးအခုအချိန်ကဝေဝါးဖြစ်နေတဲ့အချိန်။အဲကျွန်တော်တို့ဆိုရင်မတင်တော့ဖြစ်နေတဲ့အခြေချက်တဲ့ပေါ့နော်။ဟိုပြည်သူတွေနေလဲဒီကိစ္စနဲ့ပတ်သက်လို့ဆိုရင်မတင်ဖြစ်လိမ့်မယ်လို့ကျွန်တော်တို့အဲလိုကြီးထားတယ်။ဒီလက်တွေ့ကဒီအစိုးရနဲ့ပြစ်ခတ်ရဖြစ်ထားတဲ့အစိုးရရှိဖို့ရရှိသေးတယ်။ဟို UNSCO လို့အဖွဲ့အစည်းမျိုးတွေကလည်းလက်တွေ့မှာပါမှာမပါဘူးလားဆိုတာကမရေမရာဖြစ်နေသေးတဲ့အချိန်။မြောက်ပိုင်းအဖွဲ့တွေကလည်းပဲပုံလာတဲ့မျိုးဖြစ်တယ်။ဒီကြားထဲမှာတချို့အဖွဲ့အစည်းတွေကဒီငြိမ်းချမ်းရေးဖြစ်စဉ်ထဲမှာပါဝင်ဖို့မရှိဘူးဆိုတဲ့အခြေအနေတွေဖြစ်နေတယ်။ဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့တော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေသက်ဆိုင်ရာအာဏာပိုင်တွေနိုင်ငံတော်အကြီးအကဲတွေကိုကျွန်တော်မေတ္တာရပ်ခံချင်ပါလား။ဒီဆရာကြီးအဆိုပြုခဲ့တဲ့ပုံတော့ဒီမနာကိုမနာငြိမ်းချမ်းရေးလမ်းစဉ်ကိုအလေးနဲ့ရှိဖို့အဲ့ဒါဆိုလို့ရှိရင်တော့ဒီအခုကြော်ရိုင်းဒီလိုပစ်ခတ်ရတဲ့ကိစ္စတွေငြိမ်းချမ်းရေးကိစ္စတွေကအချောမွေလာနိုင်တယ်။အတူလည်းမနာကိုလည်းမနာတဲ့အခြေခံအောက်မှာဟောပြောပြောဟိုတူရေချာချာဆွေးနွေးကြည့်နိုင်နိုင်ကြဖို့တောင်းကြည့်မှုတည်ဆောက်နိုင်ကြဖို့ဒီဒီနေ့လိုခါသမားမျိုးမှာမြစ်တာရက်ခံတဲ့မှာ
အယတအစိုးရလက်ထက်မှာပြည်သူတရလုံးတောင်းတလိုလားနေတဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုစစ်မှန်တဲ့ဒီမိုကရေစီစနစ်တည်ဆောက်နိုင်မှုအရေးဆောင်ရွက်တဲ့အချက်တွေကိုလည်းဆရာကြီးတခင်ကိုတော်မိုင်းငြိမ်းချမ်းရေးကိုရက်ကကြီးညာချက်ထုတ်ပြန်တောက်ဆိုတဲ့အကြောင်းဦးထွန်းဝင်းငင်းကပြောပြပါတယ
်ငြိမ်းချမ်းရေးကိုတင်နာကုန်နာနီးနဲ့ဝေါ်ဝါးမှာပြည်သူ့ဆွေးနွေးချင်ဆိုင်ရေးကိုဆရာကဒီလွတ်လပ်မှုတန်းတူမှုအဲ့လိုအခြေအနေတွေကိုဘာဖြစ်လို့ကျင့်သုံးပြီးတော့ဆောင်ရွက်ရမယ်လို့တခြားလို့ရခံရတာပါဒီနေ့အချိန်မှာလဲကျွန်တော်တို့နိုင်ငံမှာပေါ့နော်ဒီတန်းလူရေးကိုအခြေခံတဲ့ခုလိုဒီတွဆုံဆွေးနွေးမှုမျိုးကိုကျွန်တော်တို့အားလုံးပါဝင်ရေးကိုဖြစ်နေပါတော့အဓိကကတော့ဒီနေ့ငြိမ်းချမ်းရေးဖြစ်စဉ်မှာအခမ်းအနားဖြစ်နေတဲ့ကာကွယ်မှု6ချက်ကိုချက်သိမ်းတွေကိုတောင်းဆိုတာပါအဲ ော့အဲ့ဒါတော့ဒီနေ့ကြည့်ပြီးလက်ရှိသေးတယ်လည်းဥစားချက်ပါလို့
ဗျာမြမပြည်ငင်းရဲကိုအရေးကြီးလုပ်ငန်းစဉ်အဖြစ်အဓိကထားဖော်ဆောင်မှုဆိုတဲ့သမရဦးထင်ကျော်ဦးဆောင်တဲ့အရသာအစိုးရလက်ထက်ငင်းရဲဘီတုကာကြီးဆရာကြီးသခင်ကိုရောမိုင်းလိုလားတောင့်တတဲ့စစ်မှန်တဲ့ငင်းရဲဖော်ဆောင်နိုင်ပါစေကြောင်းငင်းရဲလိုလားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကဆရာကြီးသခင်ကိုရောမိုင်းကွယ်လွန်ခြင်း53နှစ်မြောက်နေ့မှာစူပေါင်းတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်